ရစစ်ကောင်းဆောင်မှုကိုဆန့်ကျင်ပြီးကျေးဇူးတက်ကောင်းဆောင်ရဲ့ကျင်းနေပြီကိုစင်ကပုံကန်လိုက်တာဟာတပရပူတင်ရဲ့ဆယ်စုနှစ်နှစ်စုကြာအုပ်ချုပ်ရေးမှာအလွန်ကြီးမားတဲ့အကွဲအဲ့ကိုပြသတာဖြစ်ပြီး16လကြာယူကရိန်းစစ်ကိုတိုက်ခိုက်တဲ့အခြေခံယူဆပေါ်မင်းကိုထုတ်လိုက်တာဖြစ်တယ်လို့အမေရိကန်ကပြောလိုက်ပါတယ်ယူကရိန်းစစ်ဟာစီးပွားရေးစီးရေးပထဝီနိုင်ငံရေးနယ်ပယ်အနက်ပူတင်အတွက်မဟာဗျူဟာပြတ်သုံးကျဆုံးမှုဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်က ABC သတင်းဌာနနဲ့အင်တာဗျူးမှာတင်းငွေနေကပြောလိုက်တာပါအကွက်တွေပေါ်လာတာကိုမြင်နေရပေမဲ့နောက်ဆုံးခန်းကိုမြင်ရတာတော့မဟုတ်ပါဘူးလို့ Mr. Blinken ကဆိုပါတယ်။ Belarus တမနာဂျောင်းဝင်စစ်ဆက်ပေးတာကြောင့် Yevgeny Prigozhin ကပြန်ဆုတ်မသွားမီစနေနေ့ကအမေရိကန်နိုင်ငံကြီးဝန်ကြီးကပြောခဲ့တာဖြစ်ပါတယ်။ American တမနာ Joe Biden ကလည်းမဟာမိတ်အနောက်နိုင်ငံတွေကခေါင်းဆောင်တွေနဲ့ရောအမျိုးသားလုံခြုံရေးတာဝန်ရှိသူတွေနဲ့ပါ Camp David အနားယူစခန်းကနေစကားပြောခဲ့တယ်လို့ဝန်ကြီး Blinken ကဆိုပါတယ်။ Ukraine ဘက်ကရုရှားဘက်ကဝင်တိုက်ပေးနေတဲ့ဝိုက်နာကျေးဇူးတက်ခေါင်းဆောင်ရဲ့ဂျင်းနီပရီကိုဇင်ဟာအခုခါမှာဘယ်လာရုစ်ကိုရောက်နေပြီလားမရောက်ဘူးလားဆိုတာလည်းမသိကြသေးပါဘူး။သူနဲ့အတူပုံမှန်ကြတဲ့ကျေးဇူးစစ်သားတွေပါသွားလားမသွားလားလည်းမသိကြသေးပါဘူး။အခုလိုဆုတ်ဖို့သဘောတူလိုက်တဲ့အတွက်အဲဒီစစ်သားတွေကိုအေးမြီဘူးလို့တော့ရုရှားစစ်ဘက်ကဆိုပါတယ်။ပုံကရမှာမပါဝင်ခဲ့တဲ့ကျေးဇူးစစ်သားတွေနဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနကစာချုပ်ဆက်လက်ချုပ်ဆိုမယ်လို့ရုရှားအစိုးရပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ကပြောပါတယ်။